ကျန်တော့ဝင်းမြမှာရွေးကောက်ပွဲအနိုင်ရဆိုးရပါတီ NLD မြို့သားဒီမိုကရေစီဖွဲ့ချုပ်ကအခုနှစ်သစ်မကူးခင်နောက်ဆုံးအနေနဲ့တနေ့အင်္ဂါနေ့ကဗဟိုလုံးမှုဆောင်ဖွဲ့စီဝေးကျင်းပပြီးနှစ်သစ်မှာမင်္ဂလာရှိနိုင်တာတွေကိုဆုံးဖြတ်ခဲ့ပါတယ်ဒီဆုံးဖြတ်ချက်တွေနဲ့အတူနှစ်သစ်မှာပြန်ဖွဲ့မဲ့အစိုးရကနေပူပူပေါင်းပါဝင်ထိရောက်နိုင်တဲ့အစိုးရကတဆင့်ရခိုင်ကရွေးကောက်ပွဲတွေလာပိုင်းတွင်ကျင်းပကနှစ်ပိုင်းတွေအတွင်းငြိမ်းချမ်းရဖို့မျှော်လင့်ထားတယ်လို့ဒီ NLD ပါတီပြောခွင့်ရဒေါက်တာမျိုးညွန့်ကအခုလိုဆက်ရှင်းပြပါတယ
်။မိတ္တကူအတွက်မြန်မာပြည်ဟာအရေးကြီးဆုံးကတော့ကျွန်တော်တို့မြို့သားပြည်သားစီပြည်မစိတ်ချုပ်ငြိမ်းရေးဒါမြန်မာပြည်သူအားလုံးနှစ်ပေါင်းများစွာလှူလာတောင်းတခဲ့ရတာပါ။အဲ့တော့ဒီမြို့သားပြည်သားစီအတွက်တိုင်းသာချင်းချင်းထိတွေ့ဆက်ဆံမှုပိုများလာမယ်။သူ့ရဲ့ဆန္ဒကိုသူကပုံတိလာမယ်။အဲ့ဒီလိုရည်ရွယ်ချက်နဲ့ဒီနှစ်တည်းကူစာမှာပဲတိုင်းသားများရဲ့ပြောကြားခြင်းနဲ့စကားတွေကိုနားထောင်မှုဆွေးနွေးမှုညှိနှိုင်းမှုဆိုပြီးတော့ကျွန်တော်ကဆရာဒေါက်တာအောင်မိုးညူနော်ဒေါ်နန်းခင်ထွေးညင်ဦးအင်ထုံခါနော်စံတို့သုံးပါဝင်နေစေစာညှိနှိုင်းရေးဆွေးနွေးဖွဲ့ကိုကျွန်တော်တို့ဆိတ်လွတ်ခဲ့ပါတယ်။ဒါနှစ်တည်းကူကိုမင်္ဂလာနဲ့စတင်လိုက်တာလို့ပဲပြောချင်ပါတယ်ခင်
ဗျ။ဟုတ်ကဲ့နောက်ထပ်ဒီမင်္ဂလာရှိလာနိုင်တာရောဆရာတို့ဘာမျှော်လင့်ထားသေးလဲ
။နှစ်တည်းကူအတွက်ကကျွန်တော်တို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဒီ၅နှစ်ဆက်ပြီးတော့နိုင်ငံတော်ဝန်ထမ်းဆောင်မှုပြည်သူတွေတောင်းဝန်ပေးအခမ်းအနားပါတယ်။ပထမ၅နှစ်ကအုပ်ချုပ်ရေးတောင်းဝန်တွေကိုထမ်းဆောင်ရမှာဒီလူရွေးချယ်တဲ့နေရာမှာပြည်သူလူထုစိတ်တိုင်းကြမှာဖြစ်ခဲ့တဲ့အပိုင်းတွေရှိတယ်ဆိုတာကျွန်တော်သဘောပေါက်ခဲ့ပါတယ်။အခုလာမယ့်၅နှစ်မှာတော့စုံစမ်းရေးထက်မြက်တဲ့ပြည်သူရဲ့အကျိုးကိုပို့ပြီးတော့ဆောင်ရွက်နိုင်မယ့်အစိုးရမျိုးတွေဖွဲ့စည်းနိုင်တယ်လို့မျှော်လင့်ပါတယ်။အဲ့ဒီလိုဖွဲ့စည်းတဲ့ပြည်နဲ့အစိုးရတွေမှာလည်းတိုင်းသားတွေအထိုင်ကြီးရောက်ပါလာနိုင်မယ်လို့မျှော်လင့်နေပါတယ်
။ဟုတ်ကဲ့ဆရာကြီးဒီတစ်ခါကတော့ဒီတိုင်းသားတွေနဲ့ပို့ပြီးတော့ပူပေါင်းပါဝင်ပြီးတော့လက်တွဲအုပ်ချုပ်သွားမယ့်အစိုးရမျိုးဖြစ်လာမယ့်အနေအထားဖြစ်တဲ့အတွက်ငြိမ်းချမ်းရေးအတွက်ပေါ့ဆရာကြီ
း။ငြိမ်းချမ်းရေးအတွက်လည်းအလားအလာကောင်းနေဘူး2023ခုနှစ်မှာမြင်နေရပြီလို့ပြောလို့ရပါတယ်။ဒီနိုဝင်ဘာရှိရနေရွေးကောက်ပွဲပြီးတာနဲ့ပဲကျွန်တော်တို့ဒီဖွဲ့ရောတံမရောဟောနှစ်ဖက်ပြစ်ခတ်ရက်ဆဲလိုက်တယ်။နောက်ပြီးတော့ရခိုင်ပြည်နယ်မှာကျွန်တော်ရွေးကောက်ပွဲလေးပြန်လေးကျင်းပနိုင်မှုအတွက်တညီတညွတ်ထဲတောင်းဆိုတယ်။အလားတူပဲနေမြေအေးချမ်းသာနဲ့အများကျွန်တော်တို့စစ်ပေးရှောင်ပြည်သူတွေနေရက်ကိုပြန်နိုင်တယ်ဒီလိုလာလာကောင်းနေတွေ့လာပါတယ်ဒီအခါမှာဒီညီနောင်တိုင်းသားအချင်းချင်းတူပေါ်တူပိုးပြီးတော့နားလည်မှုရှိလာနိုင်တယ်ဖြည့်ရော့မှုတွေတစ်ဖက်ချင်းတစ်ဖက်ချင်းအစဉ်စဉ်လှုပ်ပါခြင်းအပြင်နေနေလာလာတောင်းတနေတဲ့ညီညာကြီးတန်းစီကိုကျွန်တော်အမှန်တကယ်ပဲဒီမကြာခင်နှစ်တည်းအတွင်းမှာပိုင်ဆိုင်နိုင်နေတယ်လို့ညွှန်လင့်ပါတယ်
ဟုတ်ကဲ့ဆရာကြီးဒီနေရာမှာကျွန်တော်ပြီးခဲ့တဲ့အစည်းအဝေးမှာ NLD ကိုယ်စားလှယ်လောင်း၃ဦးပေါ့နော်အဖမ်းခံရတဲ့ကိစ္စထပ်ပြီးတော့အတိအကျကိုတောင်းဆိုထားတာကိုတွေ့ရပါတယ်အဲ့ဒီအပေါ်မှာရောဘယ်လိုမျှော်လင့်ထားလဲ
အကောင်းဆုံးကိုမျှော်လင့်ပါတယ်မကြာခင်ရပိုင်းတွင်မှာပဲပြန်လည်မျှော်လင့်လာမယ်လို့တော့ကျွန်တော်ကမျှော်လင့်နေပါတယ်ကျွန်တော်တို့ရဲ့ယက်တီချက်သဘောထားကိုကြီးညာချက်တွေထုတ်ပြန်ခြင်းအဖြစ်တစ်ဖက်ဖွဲ့စည်းတွေတည်နာလေပြီးတော့ပူးပေါင်းဆောင်ရွက်လာအောင်ဒီနည်းလမ်းနဲ့ပဲကျွန်တော်ဆောင်ရွက်လို့ရပါတယ်မျှော်လင့်နေပါတယ်စည်ရင်းစည်နာမှန်တဲ့ကိုမျှော်လင့်နေပါတယ်နော်ရခိုင်ပြည်မြောက်ပိုင်းမှာလည်းဥပဒေရလည်းညီညွတ်တဲ့ဒီနေမြီမှာလည်းတိုက်ပွဲမဖြစ်အောင်များမကဘဲနဲ့လက်ပီတန်ရှင်းမြတာတဲ့ရွေးကောက်ပွဲတွေကိုအမှန်ခံနိုင်တဲ့အခြေအနေအမြန်ဆုံးရောက်ပြီးတော့ဒီရွေးကောက်ပွဲတွေကိုအမြန်ဆုံးကျင်းပနိုင်ဖို့လည်းမျှော်လင့်နေပါ
ဟုတ်ကဲ့ဆရာဘလောက်လောက်အချိန်တူတည်းညွှန်မှန်းထားလဲ
သမလာကြီးကိုယ်တိုင်ကြီးညာချက်ထုတ်တဲ့အခါမှာဒီရခိုင်ပြည်နယ်မြောက်ပိုင်းရဲ့ရွေးကောက်ပွဲများကိုအမြန်ဆုံးပြန်လည်ကျင်းပနိုင်အောင်အဖက်ဖက်ကနေဝိုင်းဝန်းပူပေါင်းဆောင်ရွက်ကြဖို့လို့တိုက်တွန်းထားတာအချိန်အတိုဆုံးအတွင်းမှာပြန်လည်ပြီးတော့ကျင်းပနိုင်နိုင်မယ်ဖြစ်ပါတယ်ဥပဒေပြုရေးအဖွဲ့အစည်းတွေအရင်ဆုံးအသက်ဝင်လာဖို့လိုပါတယ်အဲ့တော့အသက်ဝင်လာတဲ့ဥပဒေပြုအဖွဲ့အစည်းတွေမှာလက်ရှိဥပဒေတွေရဲ့အန္တရာယ်ကိုကျော်လွန်မှုအချိန်အကန့်အသတ်ကိုပြင်ဆင်ချက်လုပ်နိုင်မယ်ဆိုရင်တော့လအနေငယ်အတွင်းမှာဒီလိုရွေးကောက်ပွဲတွေပြန်လည်ကျင်းပနိုင်မယ်အခြေအနေဖြစ်လာနိုင်ပါတယ်
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝင်းမြမှာ